ကဘာပဲအစီရင်ခံစားတဲ့ထုတ်ပြန်မှာမြမစီပွားရေးနှေးကွေးနေပြီးပြည်တွင်းမရေရာမှုတွေဆက်ရှိနေပေမဲ့စီပွားရေးစနစ်ခံနိုင်မှုနဲ့ဆက်ရပ်တည်နေနိုင်လေတယ်လို့ထောက်ပြလိုက်ပါတယ်။ဒီကနေ့ဒီဇင်ဘာလရက်စွဲနဲ့ထုတ်ပြန်တဲ့ဒီအစီရင်ခံစားချက်မှာမြမနိုင်ငံရဲ့ချင်းငွေနေရာကျွမ်းကျင်လုပ်သားရရှိမှုတွေမှာအနေနောက်စီပွားရေးလုပ်သားကဏ္ဍရှိမှုတရားဥပဒေစိုးမိုးမှုတွေမှာအားနည်းချက်တွေရှိနေသေးပေမဲ့စီပွားရေးတိုးတက်မှုလုံးကမဆိုးတလောက်လေးဆက်မြင့်နေစေဖြစ်တယ်လို့ဆိုပါတယ်ဒီအစီရင်ခံစားရမြမစီဝိုင်းတုတ်တမှုနော်ဟာ2018-19ခုနှစ်မှာ 6.3 ခန့်လို့မြန်မာမယ်လို့ခန့်မှန်းထားခဲ့တာကြောင့်အရင်နှစ်ထက်တုတ်တမှု 6.2 ခန့်လို့ထဲမဆိုတော့မြန်မာဆဲဖြစ်တယ်လို့ဆိုပါတယ်ဒါအပြင်လမ်းဘက်ဆက်သွယ်ရေးဆောင်ကဏ္ဍမှာပုံမှုရင်းနှီးညွှန်နိုင်တာနဲ့2020ရွက်ောက်ပွဲမတိုင်ခင်ဒီကဏ္ဍမှာထပ်အကောင့်တွေဖော်ဖို့ရှိနေတာတွေကြောင့်အခုလာမယ့် 2020-21 ဘဏ္ဍာနှစ်မှာစီဝိုင်းတုတ်တမှုက 6.4 ခန့်လို့နောက်ထပ်မဆိုတော့ထပ်တိုးလာနိုင်ွယ်ရှိတယ်လို့ဒီအစီအစဉ်ကမှာခန့်မှန်းထားပါတယ်ဒီမှာလည်းစီပွားရေးတိုးတက်မှုမှာဝန်ဆောင်မှုလုပ်ငန်းကအဓိကနေရာမှာရှိနေပြီး2018-19မှာ 8.9 ခန့်လို့တိုးတက်ဖို့ခံမှန်းထားခဲ့တာလက်လီလက်ကားကိုယ်စားမှုကလည်းတိုးတက်လာတဲ့ကြောင့်ခီးသွားလုပ်ငန်းနှိကွေလာနေပြီးမဲ့ဆက်မချတော့ထင်ရှားနိုင်တယ်လို့အစီအစဉ်ကကဆိုပါတယ်ဒါပေမဲ့ပုဂ္ဂိကစီပွားရေးကဏ္ဍထုတ်လုပ်မှုနည်းနေတာဥပဒေဖွဲ့စည်းမှုဆိုင်ရာခက်ခဲတွေရှိနေတာနဲ့မြန်မာနိုင်ငံမှာလက်လက်ကန်ဖွဲ့ရတဲ့ပဋိပက္ခတွေရှိနေတာကြောင့်ယင်းနှိမ့်နယ်မှုတိုးတက်ရေးအတွက်မကြီးရမသေးတဲ့စိန်ခေါ်မှုတွေရှိနေတယ်လို့ထောက်ပြတာပါခင်ဗျာ